ရခိုင်ပြည်နယ်ရင်းကတကြောပြန်စတင်ခဲ့တဲ့လူမျိုးစုပြည်ပခါတွေကြောင့်တည်င်းတစ်ပတ်အတွင်းမှာရင်လူပေါင်း60ကျော်သေဆုံးခဲ့ရပြီးတော့ထောင်ထဲချီတဲ့အိုးအိမ်တွေမိရှုဖျက်ဆီးခံခဲ့ရပါတယ်။အခုရက်ပိုင်းမှာတော့ရခိုင်ပြည်နယ်ရင်းတချို့နေရာတွေမှာအခြေအနေတွေဟာအနည်းငယ်အေးချမ်းတည်ငြိမ်သွားပြီဆိုပေမဲ့ထောင်ထဲချီတဲ့ဒုက္ခသည်တွေအတွက်ရဲခါနဲ့ဆေးဝါးတွေကတော့အရေးပေါ်လိုအပ်နေတာပါ။ဒီလိုရခိုင်ပြည်နယ်ရင်းကနောက်ဆုံးအခြေအနေတွေကိုစုံစမ်းထားတဲ့မတ်စုမွန်ကဆက်ပြီးတော့ပြောပြပေးပါရှင်။
ဟုတ်ကဲ့ပါအခုလက်ရှိအခြေအနေမှာတော့ရခိုင်ပြည်နယ်ရဲ့တချို့နေရာတွေမှာတည်ငြိမ်အေးချမ်းမှုရှိနေပြီဖြစ်တယ်လို့သိရပါဗျ။ဒီတစ်ခေါက်တကြောပြန်ဖြစ်ပွားခဲ့တဲ့အကြမ်းဖက်ပဋိပက္ခတွေကြောင့်အင်ဂျင်2300ကျော်မီးရှို့ဖျက်ဆီးခံရပြီးတော့အိုးအိမ်စွန့်ခွာထွက်ပြေးနေရပြီးဒုက္ခရောက်နေသူပေါင်း4000ဝန်းကျင်လောက်ရှိတယ်လို့ပြည်နယ်အစိုးရကအစည်းအဝေးထုတ်ပြန်ထားပါဗျ။ဒီလိုမျိုးထောင်ထဲချီတဲ့ဒုက္ခသည်တွေအတွက်အရေးပေါ်စာနယ်ရိက္ခာတွေလိုအပ်နေတယ်လို့အဓိကအနေနဲ့ဒုက္ခသည်တွေအတွက်ဆေးဝါးနဲ့လူသားချင်းစာနာမှုအထောက်အကူတွေလိုအပ်နေတယ်လို့ရန်ကုန်တိုင်းဒေသကြီးရဲ့ရခိုင်တိုင်းရင်းသားရေးရာဝန်ကြီးဦးစောအေမောင်ကပြောပါတယ်
။အဓိကလိုအပ်နေတာကတော့ဆေးဝါးရယ်အဓိကစားစရာဆန်ဝါးဆေးဝါးရယ်အဲ့ဒါပါပဲ။နောက်ပြီးတော့အဲ့ဒီမှာဒီကနေ့ဖြစ်လာတာဟာကြာစီလာတဲ့အတွက်ရခိုင်ပြည်နယ်မှာလိုအပ်တဲ့စားနပ်ရိက္ခာအားလုံးကိုဒီကလူအဖွဲ့တွေကအားလုံးတက်နိုင်သလောက်ပို့ပေးနေပါတယ်ခင်ဗျာ။အားလုံးကိုတော့ဖြည့်ဖြည့်တတ်တတ်ကူညီဆောင်ရွက်ပေးနေပါတယ်။ဘာမှခွဲခြားမှုမရှိပါဘူး။ကျွန်တော်တို့အားလုံးကိုဖြည့်ဖြည့်တတ်တတ်ကူညီပေးနေပါတယ်
။အခုလက်ရှိအခြေအနေမှာတော့ဒုက္ခသည်တွေအတွက်နေရထိုင်ရေးနဲ့စားတောက်ရေးမှာအခက်အခဲတွေဖြစ်နေကြတယ်လို့နေအိမ်တွေကိုမီးရှို့ဖျက်ဆီးခံရလို့ထွက်ပြေးနေရတဲ့မင်းပြဒေသခံတဦးက VOE မြန်မာပိုင်းကိုပြောပါတယ်
။ကျွန်တော်တို့ကအကူအညီကတော့အကုန်လုံးနေပါတယ်ကျွန်တော်တို့အဝဲတွေအစားတွေလိုတယ်စားနေရာတွေလိုတယ်ဆဲစားအစားမရှိဘူးဆေးဝါးမရှိဘူးကျွန်တော်တို့ဆေးဝါးကုသမှုဘာမှမရပါအခုကျွန်တော်တို့ဒီမှာနေချင်နေတဲ့1400ကျော်ရှိတဲ့လူတွေလည်းဘာမှစားကြလည်းမရှိဘူးမျိုးနေကလည်းဘာမှအကူအညီတွေမရသေးပါမျိုးတော်ကကိုလုံးလုံးဝအဝါစားလည်းမရှိပါအိုးတွေကိုယ်တွေလည်းမရှိပါကျွန်တော်တို့ဘာမှကျွန်တော်တို့မမယူလာနိုင်ခဲ့ပါအကူအဲ့ဒီမှာချိန်ခဲ့တယ်အဲ့ဒါကြောင့်ကျွန်တော်တို့ဒုက္ခတွေခံနေရတယ်ဘယ်နေရာကမှလာပြီးတော့ကျွန်တော်တို့ကိုစိုက်ကြလည်းမရှိနေတာလည်းမရှိအဲ့ဒါကြောင့်ကျွန်တော်တို့ပြင်ပြတာပါ
အခုလက်ရှိမှာတော့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့မင်းပြားမြို့နယ်ကြောက်ဖြူမြို့နယ်ကဒုက္ခသည်တော်တော်များများဟာဆက်လီတွေနဲ့ထွက်ပြေးတိမ်းရှောင်ပြီးတော့ဘေးကင်းရာကိုတွားရောက်နေကြပေမဲ့လောလောဆယ်အနေထားရသက်ဆိုင်ရာအာဏာပိုင်တွေဘက်ကသူတို့ကိုကူညီကယ်ဆယ်ပေးနိုင်မှုအရေးဟာအရေးတကြီးလိုအပ်နေတယ်လို့ဘူးသီးတော်မြို့နယ်ကိုစားပြုစံခန့်ရေးနဲ့ဖွံ့ဖြိုးရေးပါတီလွှတ်တော်အမတ်ဦးရွှေမောင်းကပြောပါတယ်
ကျောက်ကျူနဲ့ပေါ့ပေါ့ကနေရောက်နေတဲ့ဒီဆက်လီတွေနဲ့ပေါ်တော်တွေနဲ့လာနေတဲ့အဲဒီမှာဆိုရင်စစ်ပစ်တက်ကမ်းပါဆိုရင်ကျွန်တော်တို့ကျင့်တမောက်ကိုလာပေါ်ဒီပေါ့တော့အဲဒီမှာအစီးလေးစလောက်ရှိတယ်ဟိုမြစ်ပြည့်ရက်ခင်တင်တာကတော့တော့တက်ပြန်ရကျွန်တော်တို့ဒီဟိုဟာဒီနော်ဒီနိုင်ငံတော်ဒီအစိုးရဟိုတက်ပြန်ရဖြစ်နေသူ့ဟိုအဲ့ဒီဒီဒီလက်တော်ကျွန်တော်ပြဿနာတွေကြောင့်ဒုက္ခရောက်ပြီးတော့ကျွန်တော်တို့ဒီစစ်တေကြီးမှာရောက်လာတဲ့ဒီဟိုပထမဆုံးဦးစားပေးနေတဲ့သူတို့ကိုကဲပေါ်တက်ခွင့်ပေးပြီးတော့မှသူတို့ကိုကျေးဇူးလာတော့နာမည်ကျခင်တွေကိုကျေးဇူးလာတော့ခုနဒီတေတူမျိုးဝဖြစ်နေတဲ့လူတွေကိုကျွန်တော်တို့ကလည်းအလိုပြန်လေးတက်ရှင်အားလုံးလုပ်ပေးတာတို့ဒီစားနေရခါတွေဟိုသူတို့ကိုအဲ့ဒါတို့အလုံးလုံးပေးပြီးမှအဲ့ဒီစစ်ပြေမျိုးနဲ့မှလည်းကျွန်တော်တို့ကအဲ့ဒီတက်ကြည်ရင်တို့တေကြောင်းတို့မှလည်းကျွန်တော်ကလည်းစစ်သေးစခန်းနဲ့ကျော်လေအဲ့ဒီမှာပဲနေရာယာရီဆရာပြီးတော့ပြီးတော့သူတို့ရဲ့ဒီမူလနေရာဖြစ်တဲ့ပေါတော်မျိုးနေရာတို့အဲ့ဒီမှာပဲနေရာချပါပြီးတော့သူတို့ကိုစားနေရခါပေးပြီးမှအရင်ဆုံးစစ်ပြေကြည့်ပါမယ်ရာရီနေရာချရဘူးတဲ့ကျွန်တော်ကအဲ့ဒါမျိုးသိတဲ့ရဲ့ဆင်းနေတယ
်အကျန်းဖက်တိုက်ခိုက်မှုတွေအတွင်းအပြင်းထန်တံရရရှိသူစုစုပေါင်း80ကျော်ရှိခဲ့ပြီးတော့စစ်တွေစေယုံမှာလည်းလူနာတွေအတွက်အရေးပေါ်ဆေးဝါးတွေလိုအပ်နေတယ်လို့သိရပါဗျ။ပဋိပက္ခတွေအတွင်းမိလောင်တံရအပါအဝင်ဓာတ်တံရမြားတံရနဲ့ကြီးထိထားတဲ့ပြင်းထန်သူတွေပါအပါအဝင်အမြန်ဆုံးဆေးဝါးကုသဖို့လိုအပ်နေသူတွေကိုရန်ကုန်စေယုံကြီးကိုပို့ဆောင်ပြီးတော့ဒေသခံတာဝန်ရှိသူတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့လည်းရခိုင်တိုင်းရင်းသားရေးရာဝန်ကြီးဦးစောအေမောင်က VOE ကိုပြောပါဗျ။
ဒီနေ့နေ့လေမနေ့မဟုတ်ဘူးဒီနေ့နေ့လေ17နာရီမှာကြောက်တော်မြို့မှာတနတ်တန်ရရတဲ့လူနာတယောက်ရောက်လာလို့ကျွန်တော်ရန်ကုန်ဆေးရုံကြီးမှာကျွန်တော်ပြန်ပြီးတော့ဆေးကုသနေပါတယ
်အခုပြန်ပြီးတော့ဖြစ်ပွားခဲ့တဲ့အဓိကယုံနေအဓိကဖြစ်ပွားခဲ့ရနေရာတွေဖြစ်တဲ့ရခိုင်ပြည်နယ်မင်းပြမြောက်ဦးမြေပုံကြောက်ဖြူကြောက်တော်ရဲတဲတော်မြို့နယ်အပါအဝင်ရခိုင်ပြည်နယ်အတွင်းကမြို့နယ်6မြို့နယ်မှာအရေးပေါ်ဒုက္ခသည်စခန်းတွေယာယီဖွင့်လှစ်ပေးထားပြီးတော့တက်ဆိုင်ရာဒေသခံအာဏာပိုင်တာဝန်ရှိသူတွေနဲ့လူမှုဖွဲ့စည်းတွေပူးပေါင်းပြီးတော့ဒုက္ခသည်တွေစီကိုအလှပစ္စည်းတွေအမြန်ဆုံးရောက်အောင်ပို့ဆောင်ပေးနေပါတယ်လို့လည်းပြည်နယ်အစိုးရကသတင်းထုတ်ပြန်ထားပါတယ် ဒီတစ်ခေါက်ဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေမှာပြီးခဲ့တဲ့အောက်တိုဘာလ22ရက်နေ့ညပိုင်းကနေစတင်ဖြစ်ပွားခဲ့ပြီးတော့အောက်တိုဘာလ25ရက်နေ့အထိရခဲ့တဲ့သတင်းအရသေဆုံးသူဦးရေဟာစုစုပေါင်း64ဦးကြား33ဦးမ32ဦးရှိပြီဖြစ်တယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့သတင်းထုတ်ပြန်ရေးနဲ့မှတ်တမ်းပြုစုရေးဆက်ကော်မတီအတွင်းရေးမှူးဦးဝင်းမြိုင်က VOA မြန်မာပိုင်းကိုပြောပါရရှင်။